မနေ့ပုတ်တဖူးနေ့ကရန်ကုန်မြို့အိမ်တအိမ်ကိုရဲတွေဝင်ရောက်ရှာဖွေရမှာရိုဟင်ဂျာတရားနှီးပေါက်ကိုဖမ်းဆီးခဲ့ကြောင်းရဲနယ်ဒေသရင်းမီဒီယာတွေကပြောပါရယ် Tomorrow News Journal ကဖော်ပြတဲ့ဓာတ်ပုံတွေအရဖက်နှက်မပါတဲ့အမျိုးသားအများအပြားနဲ့ရောင်စုံခေါင်းပွားတွေခြုံထားတဲ့ဒါဇင်နဲ့ချီတဲ့အမျိုးသမီးတွေဟာအိမ်ဝင်းတဝင်းကမြေပြင်ပေါ်မှာထိုင်နေကြတာကိုတွေ့ရပါရယ်မြန်မာဆွေရကရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုတော့အတိအမှတ်ပြုထားခြင်းမရှိပါဘူး။ဒါအပြင်မွေးရမြေရခိုင်ပြည်နယ်ကနေထွက်ခွာဖို့ကြိုးပမ်းတဲ့မွတ်စလင်လူနည်းစုရိုဟင်ဂျာတွေကိုတရားမဝင်ခီးသွားလာမှုနဲ့အာဏာပိုင်တွေကမကြာခဏဖမ်းဆီးထိန်းသိမ်းလေးရှိပါတယ်။အခုလိုရိုဟင်ဂျာတွေဖမ်းဆီးခဲ့တာကိုရွှေပြည်သာမြို့နယ်ရဲမှူးတင်မောင်တွေကအတည်ပြုခဲ့ပေမဲ့အသေးစိတ်ပြောကြားခြင်းမရှိခဲ့ပါဘူး။စုံစမ်းစစ်ဆေးမှုတွေလုပ်နေစေဖြစ်ပြီးလူ68ဦးဒါမှမဟုတ် 69 ဦးကိုဖမ်းဆီးထားကြောင်းသူကပြောပါတယ်။ဒါအပြင်ဖမ်းဆီးထားသူတွေကို COVID-19 ကူးစက်မှုတားဆီးတဲ့အနေနဲ့ quarantine center ကိုပို့ဆောင်မယ်လို့လည်းဆိုပါရယ်မကြသေးမီနှစ်တည်းအတွင်းရခိုင်ပြည်နယ်ကနေထွက်ခွာမှုနဲ့ရိုဟင်ဂျာယာနဲ့ချီဖမ်းဆီးခံခဲ့ရပြီးမြန်မာပြည်တလွားအချင်းထောင်တွေနဲ့လူငယ်ထိန်းသိမ်းရေးစခန်းတွေမှာအချင်းကျခံခဲ့ကြရပါတယ်။အများပြားဟာထိုင်းနဲ့မလေးရှားထွက်ဖို့ကြိုးစားခဲ့ကြသူတွေဖြစ်ပါတယ်။အခြားသူတွေကတော့ရခိုင်မှာရှိတဲ့သူတို့နေထိုင်ရာစခန်းတွေကိုအာဏာပိုင်တွေကပြန်ပို့ခဲ့ကြပါတယ်။မြန်မာဆွေရကတော့ရခိုင်မှာရှိတဲ့ IDP စခန်းတွေကိုပိတ်ဖို့မဟာဗျူဟာချမှတ်ဆောင်ရွက်နေကြောင်းနဲ့ရိုဟင်ဂျာတွေအနေနဲ့ NVC ကတ်တွေကိုလက်ခံမယ်ဆိုရင်တွာလာခွင့်ကန့်သက်ခံရမှာမဟုတ်ဘူးလို့လည်းပြောဆိုထားပါတယ်။ဒါပေမဲ့လို့ရိုဟင်ဂျာအများစုကတော့ MBC ကတ်ဟာသူတို့ကိုနိုင်ငံသားအဖြစ်တစိမ့်တက်တာဖြစ်တယ်ဆိုပြီးလက်ခံဖို့ညှင်းဆိုထားကြပါတယ်ရှင်။